မကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဒေါက်တာအောင်မွန်းညိုကိုမကွေးမြို့နယ်ရဲမှူးမြစ်လွင်ကတရားလိုလုပ်ပြီးပုံမှန်905ခါခွေးနဲ့တရားစွဲဆိုတာဖြစ်တယ်လို့ဒေါက်တာအောင်မွန်းညိုရဲ့ညီအငယ်ဆုံးဖြစ်သူဦးအောင်သူညိုက VOA ကိုရှင်းပြပါတယ
်ဒီအခုအနာသိန်းဖြစ်ကောင်စီကဟိုဟာပေါ့ဂုံသိက္ခာညွန်းနှန်းစီမှုတဲ့ဟိုဟာပေါ့905ခါခွေးနဲ့ဖွင့်ထားတယ်ခင်ဗျ905ခါခွေးရတော့ပြကြတယ်ခင်ဗျအဲနေလေရပေါ့လေအခုမေထွေတယောက်ကိုလှမ်းပြီးတော့ပြောတာပေါ့နော်အဲရှင်းနေငါဘူးရှင်းနေပါဝါဒီမှုစီစဉ်မှာဆိုတော့ရှင်းနေယူပဲအပ်လိုက်တာပေါ့နော်အဲအဲ့ဒီဥစ္စာကျွန်တော်တို့ကရှင်းနေကြီးဥမြင်အောင်ရှင်းနေအမှုဖွင့်တာကတော့ကျွန်တော်တို့ထင်တာတော့မကွေးမြို့နယ်ရဲတပ်ဖွဲ့ရဲမှုကဖွင့်တာတဲ့ပေါ့နော်ရဲမှုအနေနဲ့ဖွင့်ရတာပေါ့ဘုရားဥစ္စာအမှုဖြစ်တာနဲ့အမှုရင်ဆိုင်တာလဲဗီဒီယိုကွန်ဖရင့်နဲ့ပဲလုပ်မယ်လို့ပြောပါတယ်ခင်ဗျမင်းနဲ့ဖန်ကိုကျွန်တော်တို့သိတာကတော့ရဲမှုကဥမြင်လွင်ပေါ့နော်အိုးအရေးမှုလာမီတော့လေရှင်းနေဝင်းကျုံနေနဲ့ရှင်းနေပြောင်းပင်ဟာပါလေကျွန်တော်တို့ဗောမိသားစုတွေကဘာဒီဆောင်ရွက်ပေးရမလို့ဆိုရှင်းနေငါ့ဘူပဲပြောတယ်ခင်ဗျအရှင်းနေကြီးနဲ့စကားပြောရတော့လေအဲမင်းနဲ့ဖာကိုရှင်းနေပါဝတင်မှုအစီအစဉ်ရှိတယ်အဲ့လောက်ပဲတည်ရသေးတယ်ခင်ဗျအဲ့နည်းကိုဆွဲမယ်ဆိုဘာလို့တော့မတည်ရဘူးနောက်ပြီးတော့သူတို့အမှုဖြစ်သေးတဲ့ပုံစံကလည်းဗီဒီယိုကွန်ဖရင့်နဲ့ဆင့်မယ်လို့ပဲတည်ရပါတယ်ခင်ဗျ
ပုံမှန်905ခါခွေးနဲ့တရားစွဲဆိုရတဲ့အကြောင်းနဲ့ပတ်သက်ပြီးသိရအောင်မကွေးမြို့နယ်ရဲမှူးမြစ်လွင်ကို VOA ကစူးစမ်းဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်မရရှိခဲ့ပါဘူးပုံမှန်905ခါခွေးဟာအများပြည်သူကြားတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုဒါမှမဟုတ်လှုပ်ဆောင်မှုလို့ပြဋ္ဌာန်းထားတာပါဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုအနေနဲ့အဲ့ဒီလိုအချက်တွေကိုကျူးလွန်ခဲ့တယ်လို့သူမြည်ယူဆကြောင်းညီဖြစ်သူဦးအောင်သူညိုကပြောပါတယ
်ကျွန်တော်တို့ဒီဝန်ကြီးချုပ်ကိုတရက်နေ့ကဖမ်းတယ်ပေါ့လေဟိုတကအာနာသိနာဆိုတော့ဒီတကားတွေဘာတွေဖြတ်ဝင်တာမျိုးတွေဘာတွေတော့ရှိတယ်။နောက်ပြီးတော့ဝင်းကြီးချုပ်ကိုပေါ့လေဟိုကျွန်တော်တို့ရှေ့မှာတော့ခေါ်သွားတော့မဟုတ်ဘူးခင်ဗျကားပေါ်ရောက်တော့လက်ထိတ်ခတ်တယ်။လူသုံးလေးယောက်လောက်တော့ဝိုင်းထားပြီးတော့စစ်သားနောက်ကလည်းလူသုံးယောက်လောက်နဲ့ခေါ်သွားပြီးလက်ထိတ်ခတ်တော့ကြတော့အဲ့အရာကမလုပ်တင်ဘူးပေါ့။ဟောဒါမျိုးတွေမဖြစ်တင်ဘူးဟိုကမြမတမလို့ကိုဒိတ်ခါဘူးတွန်းတွန်းစီပါတယ်ဆိုတာမျိုးပြောဆိုတာပဲရှိတယ်ခင်ဗျ။
အခုတော့ဒေါက်တာအောင်မွန်းညိုကိုဗီနီယာမှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာလုံးဝမသိရတာကြောင့်မိသားစုအနေနဲ့စိုးရိမ်ပူပန်မိတယ်လို့ဦးအောင်သူညိုကပြောပါတယ်။အဲ
ဒီလိုကိုယ့်မျက်စိအောက်မှာမြင်ရတွေ့ရတာပေါ့နော်။ဟိုတယ်လီဖုန်းလည်းမပြောရဘူး။တယ်လီဖုန်းတွေဘာတွေမှအဆက်အသွယ်မရဘူးဆိုတော့လေနည်းနည်းတော့စိုးရိမ်တာပေါ့လေ။ဒါပေမဲ့လည်းဒီတိုင်းဒေသကြီးတရားတစ်ခုရဲ့ဒါပြည်သူလူထုကလည်းရွေးချယ်တင်မြှောက်ထားပြီးတော့ကြတော့ဒီလုပ်ငန်းလုပ်ကိုင်တဲ့စင်ကမှလည်းဒီဝင်းရုပ်တယောက်နေနဲ့လောက်ကန်ရဲ့ဇင်မှာလဲကောင်းကောင်းရိုးဖြောင်းဆောင်နဲ့ကာဆွမ်းလေးပေါ့နော်ဒီကာယာညာနာရှိတဲ့လောက်လုံလဝိရပြည့်နေလောက်ကန်ဆောင်ရွက်ခဲ့တော့ကြတော့ဟိုလိုမျိုးပေါ့လေတရားခံထားသလိုမျိုးတော့ထားမယ်လို့မထင်ပါဘူးခင်ဗျကျွန်တော်တို့ကျမကြီးဆောင်ဆောင်မှုလို့ဒီသူစားကျင်တဲ့စားအစာနဲ့နေရာထိုင်ခြင်းတော့ဒီကောင်းကောင်းမွန်မွန်တင်းတင်းတင်းတင်းပေါ့လေရိတ်တာလိုနေရာမျိုးမှာထားမယ်လို့ပဲမျှော်လင့်ပါတယ်အဲ့လိုတော့မျှော်လင့်ပါတယ်ခင်ဗ
ျစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ February 1ရက်နေ့တုန်းကမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကိုလည်းဖမ်းဆီးခဲ့ပြီးမကွေးမြို့မြို့သစ်နာကကပ္ပစတပ်စခန်းထဲမှာချုပ်နှောင်ထားခဲ့ပါတယ်။သုံးရက်အကြာမှာသူနေထိုင်ရာဝန်ကြီးချုပ်အင်အားကိုပြန်ပို့ပေးခဲ့ပြီးနောက်ထပ်တစ်ပတ်အကြာမှာတော့ဒုတိယအကြိမ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။